တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေပြေလျော့အောင်ဘယ်မလိုက်ပဲတမတမတ်ချာချာညှိနှိုင်းပေးလိုတယ်လို့တရုတ်နိုင်ငံတော်အတိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဝန်ကြီးကတင်းငွေနေမှာသတင်းတောက်တွေကိုပြောပါတယ
်။တရုတ်ရှိ東盟大家庭的成员，所以中方支持東盟。
မြန်မာနိုင်ငံဟာအာဆီယံအဖွဲ့ဝင်တစ်နိုင်ငံဖြစ်ပြီးအာဆီယံရဲ့တခြားနိုင်ငံအရေးဝင်မဆွတဲ့မူဝါဒကိုတရုတ်ကထောက်ခံတယ်လို့မြန်မာပြည်သူရဲ့ဆန္ဒနဲ့အချုပ်အခြာအာဏာကိုလေးစားကြောင်းနဲ့တရုတ်အနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြောကြားဖို့အသင့်ရှိပြီးမြန်မာနိုင်ငံလက်ရှိအခြေအနေတင်းမာမှုလျော့ပါစေဖို့အပြုသဘောဆောင်တဲ့ကဏ္ဍကပါဝင်မှုအသင့်ရှိတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံမှာပြီးခဲ့တဲ့လစစ်တပ်အာဏာသိမ်းတာမျိုးကိုတရုတ်အနေနဲ့လုံးဝမြင်တွေ့လို့တာမဟုတ်ကြောင်းတရုတ်အစိုးရကပြောကြားခဲ့တယ်လို့ဒီလိုအာဏာသိမ်းမှုမှာတရုတ်အစိုးရရဲ့ပါဝင်ပတ်သက်မှုရှိနေတယ်ဆိုတော့မီဒီယာတွေမှာဖော်ပြနေတာတွေလည်းမဟုတ်မှန်ကြောင်းညွှန်ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးအရက်သားခေါင်းဆောင်ဒေါ်ဆန်းစုကြည်ပါဝင်ကောင်းဆောင်တွေကိုဖမ်းဆီးထားတာအ мян ပြန်လွှတ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်ကိုတော့တရုတ်ကသဘောတူခဲ့တာပါ။ဒါပေမဲ့မြန်မာနိုင်ငံမှာဘယ်လိုအပြောင်းလဲတွေပဲဖြစ်ဖြစ်တရုတ်မြန်မာဆက်ဆံရေးကတော့ပြောင်းလဲမှာမဟုတ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။